ကားတိုင်းရင်းမာပင်မြို့နယ်လက်ပံတော်ကျွရမှာမနေ့ကစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်လူသေတျောက်ရှိခဲ့ပြီးဒီကနေ့ထိရုံလောင်း၁၁လောင်းထက်မနည်းတွေ့ရှိထားတယ်လို့လူမှုကေဇယ်ရေးသမားတွေကပြောပါတယ်။အနီးအနားကတီကုန်းရွာမှာလည်းဒီနေ့မနေ့ပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့တဲ့ရင်ကိုမဆုမွန်ပြောပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းရင်းမပင်မြို့နယ်လက်ပံတော်ကျွရမှာမနေ့မနေ့ပိုင်းလုံးကစစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အရက်သားပြည်သူတွေတေဆုံးမှုရှိခဲ့ပါတယ်။တေဆုံးသူတွေကိုလက်ပံတော်ရွာရဲ့ဖုန်ကြီးကျောင်းဘေးကနေအိမ်တစ်ခုမှာမီးရှို့ထားခဲ့တာတွေ့ရပြီးအဲ့ဒီမှာရုပ်အလောင်း၁၀လောင်းတွေ့ခဲ့ရတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဆရာတောင်းက VOA ကိုပြောပါတယ်။ဒါအပြင်ကန်တာရွာဖုန်ကြီးကျောင်းမှာလည်းအလောင်း၁၀လောင်းတွေ့ရှိရတယ်လို့ပြောပါတယ်။
ကိုကြည့်ရတော့လည်းတော့လည်းဖုန်းကြောင်ရဲ့ငါးချက်ကအိမ်ကိုမီးရှို့ပြီးတော့အဲ့ဒီမီးရှို့ထားတဲ့အိမ်ထဲမှာဟိုဘောမှာဇိုလောင်းဆယ်လောင်းတွေ့တယ်ဗျလက်တော်ရွာကဟိုဘောဥပြဝင်းအိမ်ရှင်မဒေါ်သိန်းကနောက်ပြီးတော့ကျတော့ဥပြဝင်းသမီးမမဝင်းနဲ့အဲ့မမဝင်းကဟိုကလေးပေါ့ဗျာမမပေါင်းတင်ကလေးပေါ့အဲ့ဒါပါတယ်ပြန်ပါမယ်အတူအလုံးပေါင်းဇိုလောင်းဆယ်လောင်းရှိတယ်ဗျနောက်တစ်ခုကဆွမ်းစားကြောင်ဘုရားသခင်မှာလည်းပဲစံတော်ရွာဒေါ်သိန်းရဲ့ဇိုလောင်းဒီမိတူပြီးတာမဟုတ်တဲ့ဇိုလောင်းကိုလည်းတွေ့တယ်ကျပလောင်းပြင်းနေအဲ့ဒါနောက်ထပ်ရှင်နေနေကြရတယ်ကြံနေတယ်နောက်ထပ်ကပျောက်ဆုံးနေတဲ့ဟွာတို့ရှိသေးတယ်သူကရှားပြားပြေးကြတော
့အင်အား80လောက်ရှိတဲ့စစ်ကောင်စီတပ်တွေဟာမနေ့တုန်းကလက်ပံတော်ကျေးရွာဘက်ကိုဝင်လာပြီးလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်စစ်သေးဆောင်တွေရှိရာဖုန်ကြီးကျောင်းပေါ်ကျရောက်ပြီးအရက်သားပြည်သူတွေတေဆုံးခဲ့ကြရတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားလက်ပံတော်ရွာတဝိုက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့လည်းပြောပါတယ်။စစ်ကောင်စီတပ်တွေဟာဒီကနေ့မနက်ပိုင်းလက်ပံတော်ရွာကနေထွက်သွားပြီးတဲ့နောက်ပြီးကုန်းရွာအနီးမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဆရာတောင်းကပြောပြပါတယ်
။လမ်းဒီဝဲရွာကိုအကုန်လုံးတော့ပြစ်ခတ်သွားတယ်ဗျ။လက်မကြီးလက်မငယ်အားလုံးအစုံနဲ့ပဲပြစ်ခတ်သွားတယ်။ပြန်လေပြီးကုန်းကျေးရွာရဲ့အနောက်ဘက်ကဟိုဖုန်းကြီးကနောက်ဘက်ကဆရာကုန်းပေါ်မှာစီစီတက်ဆက်ထားတာ။
လက်ရှိမှာတော့တီးကုန်းရွာရဲ့အနောက်ဘက်ဖရကုန်းနေရာမှာစစ်ကောင်စီကတပ်ဆွဲနေရာယူထားတဲ့အတွက်စီရဲတင်းမာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်။ပြစ်ခတ်မှုတွေရှိနေစေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေနေရက်ကိုပြန်မလာနိုင်သေးဘူးလို့ကံတာရွာကတူကပြောပါတယ်။ဒေသခံတွေမှာစားတောက်ရေးအခက်အခဲရှိနေတယ်လို့လည်းပြောပါတယ
်။မပြန်လာနိုင်သေးပါဘူးကွာ။ဟိုတီးကုန်းဘက်ကိုရောက်တော့ဒီတီးကုန်းဘက်ကလည်းစစ်ကြီးများဆက်ကြတယ်ကြားတယ်လည်းတို့ဆက်ပြီးရေးနေရတယ်။သူတလီကတော့တော့လည်းမှစစ်တယ်လို့လည်းငုတ်ပါတယ်လေးတွေထိုးပြီးတော့အေးကြတယ်လို့ရှိတယ်ကွာ။ကိုယ်ပါတဲ့နှဲလေးတွေကလည်းငုတ်ပါလေးအော်ပြီးအေးရတယ်လို့ရှိတယ်။နှဲတော့မပါတဲ့လူကတော့လည်းပြည်သူ့ဟိုဒီတိုင်းစစ်တယ်လို့လည်းအေးကြရတာလည်းရှိတယ်။ခုချိန်ကြီးတော့တမင်မစားရသေးတဲ့လူတွေလည်းရှိတယ်ကွာ။ဟို
စစ်ရင်ကအမြောက်များတိုးချက်ချထားပြီးတရွာဝင်တရွာထက်ပုံစံနဲ့နည်းနည်းရှင်းလင်းရေးတွေလုပ်ပြီးပြည်သူ့ကာကွယ်ရေးတပ်တွေကိုရှာဖွေမှုတွေလှုပ်ဆောင်နေတာလို့ဒေသခံပြည်သူတွေနဲ့ကာကွယ်ရေးတပ်ဖက်ကပြောဆိုထားကြပါတယ်ရှင်